ရှမ်းပြည်တောင်ပိုင်းမှာရှိတဲ့အင်းလေးကံကုန်မြို့မန္တလေးရဲ့ဇီဝဝန်းကျင်ထင်းထင်းဆက်လျှောက်ရေးဒေသတစ်ခုဖြစ်ကုလသမဂ္ဂကပထမဆုံးအကြိမ်အသိမှတ်ပြုကြေညာလိုက်ပါတယ်။အပင်နဲ့ဒိဋ္ဌိတွေပါဝင်ဇီဝမျိုးကွဲပေါင်းအမြောက်များရှိရာထင်းထင်းဆက်လျှောက်မဲ့ဒေသဖြစ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဖွဲ့ UNESCO ကကြေညာလိုက်တာပါ။အင်းလေးကံမှာမြေမျိုးစိတ်290နီးပါးရေချိုငါးနဲ့လိမ့်နယ်ဖြန်တွေပါဝင်ကုန်းနေရင်းတွေတရော53မြို့နေထိုင်ချက်စားနေတယ်လို့တစ်ခွနဲ့ဆေးဘဝင်ပင်တွေရှင်းစံပေါရောက်နေတဲ့ဒေသတစ်ခုဖြစ်နေတဲ့ UNESCO ရဲ့ကြေညာချက်ကဖော်ပြခဲ့တာပါ။ရှမ်းပြည်နယ်ညောင်ရွှေမြို့နယ်မှာရှိတဲ့အင်းလေးကံကိုဇီဝဝန်းကျင်ထင်းထင်းဆက်လျှောက်ရေးဒေသအဖြစ်အတိမတ်ပြုလက်ခံမှုမြန်မာနိုင်ငံကပြီးခဲ့တဲ့နှစ်ထဲမှာပဲအစိုးရတင်သွင်းထားတာဖြစ်ပါတယ်။ပြည်ထောင်နိုင်ငံပါရီမြို့ UNESCO ရုံးချုပ်မှာဒီသတင်းပတ်တဲ့ချင်းပတ်နေတဲ့ညီလာခံအတွင်းဇီဝဝန်းကျင်ထင်းထင်းဆက်လျှောက်ရေးဒေသတွေဖြစ်နောက်ထပ်နေရာ20ကိုအတိမတ်ပြုလက်ခံခဲ့တဲ့အတွက်အခုဆိုရင်တော့ကမ္ဘာတစ်ဝှမ်းမှာဇီဝမျိုးကွဲတွေကျော်ရထင်းထင်းဆက်လျှောက်ရမယ့်ဒေသပေါင်းဟာ650ကျော်တိရှိတော့ပါပြီ။ခြေတစ်ဖက်နဲ့လီလော်ရာမျိုးလိုထူးထူးခြားခြားနေထိုင်ကြတဲ့မြန်မာနိုင်ငံကအင်းလေးကံဟာကမ္ဘာလဲကြီးသွားပြီးစိတ်ဝင်စားကြတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမချားလေးရဲ့နှစ်တီကဆက်လို့အင်းလေးကံမှာရင်းနှဲပါလာတဲ့အခြေအနေနဲ့ရင်းဆိုင်လာနေကြပြီးကျွမ်းကျင်သူတွေကတော့ရာသီဥတုဖောက်ပြန်မှုတွေနဲ့တစ်တောပြုံးပြင်းမှုတွေရလက်ကြောင့်နောင်ဖြစ်လာမယ့်အကျိုးဆက်တွေကိုကြိုတင်ဟန်တားသွားကြဖို့လည်းတတိပေးနေကြပါတယ်။